ခန်းကြီး၁၄အငယ်၁မှ၈အကြောင်းမူကားသာရဖျားသည်ယာကုပ်အမျိုးကိုတနား၍ဣသရေလအမျိုးကိုတဖန်ရွေးကောက်သဖြင့်သူတို့ကိုနေရင်းပြည်၌နေရာချတော်မူလိမ့်မည်။တကြွန်းတနိုင်ငံသားတို့သည်သူတို့နှင့်ပေါင်းဖော်၍ယာကုပ်အမျိုး၌စည်းကပ်ကြလိမ့်မည်။တပန်းအမျိုးသားတို့သည်သူတို့ကိုနေရင်းအရက်သို့ပို့ဆောင်ကြလိမ့်မည်။ဣသရေလအမျိုးသားတို့သည်တပန်းအမျိုးသားတို့ကိုသာရဖျား၏ပြည်တော်တွင်ကျုံနှင့်ကျုံမအရာ၌ထား၍စေစားကြလိမ့်မည်အထက်ကတိမ့်သောဘူးသောသူတို့ကိုတဖန်သိမ့်ယူခဲ့ကြလိမ့်မည်ညင်းဆဲဘူးသောသူတို့ကိုလည်းအုပ်ဆိုးကြလိမ့်မည်ထိုအခါသာရဖျားသည်တင့်ကိုညူညင်ခြင်းဆိုရင်ချင်းသူတပန်းစေစား၍ဆင်းရဲစွာအစီကျုံခံရခြင်းထက်ကနှုတ်၍ချမ်းသာပြီတော်မူလျင်တင်သည်ဘာဘူးလုံရှင်မြင်းကိုရည်ဆောင်၍ပုံစကားကိုဤသို့မွဲ့ဆိုလိမ့်မည်အစိုးတရားပြုသောသူသည်ဆုံးလိပြီတကားရွှေမြို့တော်သည်ဆုံးလိပြီတကားလူတတဝါတို့ကိုအမျက်ထွက်၍အစင်မပြတ်ရိုက်ခြင်းအတိုင်းတိုင်းအပြည်ပြည်တို့ကိုမာနစိတ်နှင့်အုပ်ဆိုး၍အစင်မပြတ်နှင်းဆဲခြင်းကိုပြုသောအာဓမလူတို့၏တောင်ဝေးကို၎င်းထို့သောအစိုးရသောသူတို့၏ယာစလန်တန်ကို၎င်းသာရဖျားချိုးတော်မူပြီးမြေတွင်လုံးသည်ငြိမ်ဝတ်ချမ်းသာခြင်းရှိ၏ရွှေလန်းစွာတည်ခြင်းဆိုသံနှင့်ကြွေးကြော်ကြ၏ထင်းယူပင်နှင့်လေပနုံအာရစ်ပင်တို့ကတင်းသည်လဲပြီးသည့်နောက်ငါတို့ကိုခုတ်လဲသောသူသည်မတက်မလာရဟုတင့်ကိုရည်ဆောင်၍ဝမ်းမြောက်ကြ၏အငယ်ကူမစတဲ့တင်းသည်ရောက်လာသောအခါအောက်အရမရဏနိုင်ငံသည်ကျိုးဆိုးအံ့သောငါလှုပ်လေ၏။တင်းကြိုင်းသားများနှင့်လောကီမင်းများအပေါင်းတို့ကိုတင့်အတွက်ကြောင့်နှိုးဆော်လေ၏။အတိုင်းတိုင်းပြည်ပြည်သောရှင်မင်းအပေါင်းတို့ကိုရာဇပလင်တို့မှထစေ၏။ထိုသူအပေါင်းတို့ကတင်းဒီလဲငါတို့ကဲ့သို့အာနေပါသည်တကားငါနှင့်တူပါသည်တကားတင်းဤဘုံတရေနှင့်တိဒူရီယာမျိုးအတံပလန်တို့ကိုမရဏနိုင်ငံတွင်ရှုံချလေပြီတကားတင်းအောင်၌ပိုးကောင်များကိုခင်းလျက်တင်းအပေါ်၌တီကောင်များကိုခြုံလျက်ရှိပါသည်တကားဟုတင်းကိုနှုတ်ဆက်၍ပြောဆိုကြလိမ့်မည်အငယ်၁၂မှ၂၀အိုနာနေတာမူတောက်ချင်တင်းဒီကောင်းကင်ကကြားလေပြီတကားအပြီပြီတို့ကိုနှိတ်ဆက်တော်တင်းဒီမြေတိုင်အောင်ခုတ်လဲခြင်းကိုခံရလေပြီတကားသင်ကလည်းကောင်းငင်ပေါ်သို့ငါတက်မည်ဘုရားသခင်ဤကျေရုအပေါ်မှာငါပလင်ကိုငါချီးမြှောက်မည်မြောက်မျက်နှာဘက်ဗျာဒိတ်တော်တောင်ပေါ်မှာငါထိုင်မည်မိုးတိမ်ထိတ်ပေါ်သို့ငါတက်မည်အမြင့်ဆုံးသောဘုရားကဲ့သို့ငါနေမည်ဟုစိတ်အကြံရှိလေပြီသို့တော်လည်းသင်သည်မရဏနိုင်ငံတင်းကြိုင်တွင်တဲ့သို့နှိတ်ချခြင်းကိုခံရလေပြီတင်ကိုမြင်သောသူတို့သည်စိတ်စိတ်ကြည်ရှု၍ဆင်ခြင်ပြီးလင်မြေကြီးကိုတုန်လှုပ်စေ၍တိုင်းနိုင်ငံများကိုလှုပ်ချောက်တော်သူကဤသူလောလောကီနိုင်ငံကိုတောခဲ့သို့ဖြစ်စေ၍မြို့များကိုဖျက်ဆီးတော်သူအချုပ်ခံရသောသူတို့ကိုမိမိနေရာသို့တဖန်မလွတ်တော်သူကဤသူလောအပြည်ပြည်သောရှင်မင်းအပေါင်းတို့သည်အတီးတီမိမိတို့ဇေဒီ၌ဘုံတရေနှင့်အိတ်ကြ၏တင့်ကိုမူကားယွန်ရှာပွေသောတစ်ခက်ကဲ့သို့တင်းကြိုင်တဲကထုတ်ပြရ၏ကော့မြက်သောသူဒန်းဖြင့်ထိုးသောသူတင်းကြိုင်တွင်၌ကြောက်စုတဲသို့ချက်သောသူများနှင့်ဖုံးအုပ်လျင်ခြေဖြင့်ကြော်နှင်းသောအသေးကောင်ဖြစ်လေ၏သူတစ်ပါးတို့နှင့်ယောနှော၍တင်းကြိုခြင်းကိုမခံရအကြောင်းမူကားမိမိပြည်ကိုဖျက်ဆီးပြီးမိမိအမျိုးသားချင်းတို့ကိုတတ်လေပြီးအာဓမပြုသောသူတို့၏အနွယ်သည်ဂုံတရေအလင်းမရှိရဟုပြောဆိုကြလိမ့်မည်အငယ်၂၁မှ၂၉သူ၏သားမီးတို့သည်မထမြေကြီးကိုမပိုင်မြေတွင်လုံးတွင်ရန်သူများကိုမနှိုးဆော်နိုင်မည်အကြောင်းသူတို့အဖို့ဘိုးဘီတို့၏အပြစ်ကြောင့်ကွက်မြက်ချင်းကိုပြင်ကြလောကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကငါသည်သူတို့တစ်ဖက်၌ထ၍ဘာဘူးလုံမျိုး၏နာမနှင့်အကျွင်းအကြံကို၎င်းသားမီးတို့ကို၎င်းပယ်ဖြတ်မည်ဟုသာရဖျားမိန်တော်မူ၏တဖန်လေငါသည်ထိုမျိုးကိုဖြူကုန်များနေရာရေလွှမ်းမှုရာအရက်ဖြစ်စေမည်ဖြစ်စည်းခြင်း၏တပြည့်စည်းဖြင့်လှဲမည်ဟုကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူ၏ကောင်းကင်ဘုရားရှင်သာရဖျားသည်ချိန်ဆို၍မိန်တော်မူသည်က ငါဤမြေပေါ်မှာအာရှုရိမင်းကိုငါနှိမ့်ဆက်မည်ငါဤတောင်ရိုးပေါ်မှာခြေဖြင့်ကြော်နှင်းမည်ဟုငါကြံစီသည့်အတိုင်းဖြစ်၍ငါစီရင်ချက်လည်းတည်ရလိမ့်မည်ထိုအခါသူ၏တပိုးကိုသူတပန်းအပေါ်ကရွှေ့၍သူတို့ပခုံးပေါ်မှာတင်သောဝန်ကိုချရသောအခွင့်ရှိလိမ့်မည်မြေတွင်လုံးတွင်ထိုတို့ကြံစီတော်မူ၏ခတ်သိမ်းသောပြည်တို့အပေါ်မှာထိုတို့လက်တော်ကိုဆန့်လျက်ရှိ၏ကောင်းကင်ဘုရားရှင်သာရဘုရား၏အကြံတော်ကိုအဘယ်သူဖျက်လိမ့်မည်နည်းဆန့်တော်မူသောလက်တော်ကိုအဘယ်သူလှန်လိမ့်မည်နည်းအငယ်၂၈မှ၃၂အခမင်းကြီးအနိစ္စရောက်သောနှစ်တွင်ခံရသောဗျာဒိတ်တော်ဟုမူကားအိုဖိလိတိပြည်လုံးတင့်ကိုရိုက်သောချိန်လုံးကျိုးဒီကိုထောက်၍ဝမ်းမမြောက်နှင့်ထိုးမွေအမျိုးတဲကမွေဆိုးပေါက်လိမ့်မည်သူ၏အနွယ်သည်လည်းပြန်တက်သောမိမွေဖြစ်လိမ့်မည်အတိုင်းထက်အလွန်ဆင်းရဲသောသူတို့သည်စားရကြလိမ့်မည်ဆင်းရဲညုံညင်သောသူတို့သည်ဘေးလွတ်လျက်အိပ်ရကြလိမ့်မည်ငါသည်သည်အမြစ်ကိုတွေးချောက်ခြင်းအဖြစ်တတ်၍သည်အကျွင်းကိုလည်းမွေဆိုးသည်ကော့မြက်လိမ့်မည်အိုတကားညီးတော်လော့အိုမျိုးငိုချွေးမိတန်းလော့အိုဖိလိတိပြည်လုံးတင်းသည်မှိုင်တွေလျက်ရှိ၏မြောက်မျက်နှာမှမိโกထွက်လာ၏ထိုအလုံးရင်း၌တယောက်တခြားစီနေသောသူမရှိတပြည်တနိုင်ငံမှရောက်လာသောတန်တမန်တို့အားအဘယ်သို့ပြန်ပြောရမည်နည်းဟုမူကားဒါဝရဖျားသည်ဇီးအုံမြို့ကိုတီထောင်တော်မူသည်ဖြစ်၍ကိုရော၏ဆင်းရဲသားတို့သည်ထိုမြို့၌ကိုးစားကြ၏